ဒီကနေ့မွန်လွယ်ပိုင်းကရွေးကောက်ပွဲဝင်မဲ့ပါတီ၄ခုနဲ့ဩစတြေးလျနိုင်ငံကဖြစ်တောင်အာရှဆိုင်ရာလက်ထောက်ဝန်ကြီးမစ္စဟျူးစ်ဘော်ရိုမန်တွေ့ဆုံစဉ်ဩစတြေးလျအရာရှိကနေပြည်တော်မှာမိမိနိုင်ငံရဲ့ဒုတိယဝန်ကြီးနဲ့တွေ့ဆုံစဉ်ပြောဆိုခဲ့တာတွေကိုပြန်ပြီးရှင်းပြတယ်လို့ဆိုပါတယ်။အစည်းအဝေးတက်ရောက်သူဒီမိုကရက်တစ်ပါတီမြန်မာပြည်ကဥတုဝေကအခုလိုပြောပါတယ်
။သူကမြန်မာပြည်မှာအာရွေးကောက်ပွဲမှာဒီဒီမိုကရေစီကြကြလေးလုပ်ပေးဖို့သူကတိုက်တွန်းတယ်။အဲ့တော့ဟိုကနိုင်ငံရေးဝန်ကြီးကပြန်ပြောတယ်ပေါ့နော်။သူမြန်မာပြည်ရဲ့အခြေအနေနဲ့ဩစတြေးလျအခြေအနေမတူဘူး။ဟိုကဒီမိုကရေစီနဲ့ဒီကဒီမိုကရေစီနဲ့အာလုပ်လို့မရဘူးဆိုပြီးတော့သူ့ကိုပြောတယ်တဲ့။အဲ့တော့သူကလည်းပဲဟိုမြန်မာပြည်နဲ့တူတာတွေအများကြီးရှိပါတယ်ပေါ့နော်။သူတို့ကဒေတာတစ်ခုရဲ့မှာနေကြပါဆိုပြီးသူလည်းရှင်းပြတယ်တဲ့
။အစည်းအဝေးမှာပါတီတွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမေးမြန်းခဲ့တယ်လို့ပြောပြဆိုပြတယ်လို့လည်းဆိုပါတယ်။ပြည်တော်စုဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဦးဖြိုးမင်းသိန်းကလည်းကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့အသာစီးရနေတာနေနဲ့ပတ်သက်ပြီးထောက်ပြပြောဆိုခဲ့တယ်လို့ဆိုပါတယ်
။ယူသားဥပဆောင်မှုခံစားတာကိုလက်မတော်ကရယူပြီးပါတီတခုရဲ့ခပိုက်ဆောင်တက်သွယ်မဖြစ်သင့်ဘူးလို့ကျွန်တော်အဲ့ဒီကိစ္စကိုပြောတယ်။ဒါတက်မတော်ရဲ့တမိုင်းကမကောင်းနိုင်ဘူးပေါ့ဗျာ။ပါတီတခုနိုင်ငံရေးမလုပ်တင်ဘူးကြီးမြတ်တန့်ရှင်းသက်တဲ့တုန်းကအဲ့လိုလုပ်ခဲ့တဲ့အတွက်တက်မတော်ကပြစ်ခေါင်းတော်တချို့ကိုယာတုကဖယ်ရှားခဲ့ဘူးအခုဒီအချိန်မှာလည်းတက်မတော်ရဲ့တမိုင်းအတွက်အဲ့လိုအခြေအနေမျိုးမဖြစ်တင်ဘူးပေါ့ဒါ
သူဖြူမင်းသိန်းပြောသွားတာပါကြမ်းခိုင်ဖွံ့ဖြိုးရေးပါတီကအစည်းအဝေးတက်ရောက်သူသူရမြင့်ဦးကလည်းအခုလိုပြန်ပြီးရှင်းပြတယ်လို့ဥတုဝေကဆိုပါတယ
်ဒီသူဝန်သားနေအားလုံးဟာတဲ့သူတို့ပါတီရဲ့မှာမပါပါဘူးတဲ့အဲ့တော့သူတို့ဟာပေါ့နော်ဟိုသူတို့ပါတီရဲ့တက်တက်နိုင်ငံရေးတက်တာဖြစ်ပါရဲ့လို့ပြောသွားတယ်ဗျာဒါပေမဲ့ကျွန်တော်လည်းသူ့ကိုနိုင်ငံသားရှိမှဆိုတော့မေးခွန်းမထုတ်ပါဘူးဒီဥသိမ်းစိန်ကိစ္စတို့ပါလို့ပါလို့နော
်သူအဲ့ဒီဟာကိုပြောရင်တစ်ခါမှလည်းသူကဘာဆက်ပြောလဲဆိုတော့ဒီအစင်းစင်ပါဗျာကြက်ခိုင်ဖွံ့ဖြိုးရေးအသင်းကိုအမွေဆက်ခံလိုက်တဲ့ပါတီဖြစ်တဲ့အတွက်တဲ့ဒီထဲမှာဖွဲ့စည်းပုံအစင်းစင်ကသူတို့ရှိမှအစင်းစင်ရှိနေဖြစ်တယ်ပေါ့ဗျာအဲ့ဒီဖွဲ့စည်းပုံအစင်းစင်ဆိုတာကိုကျွန်တော်တို့ဟိုလေ့လာကြည့်ရဲ့အချိန်ဒီမှာတော့ဒီဖွဲ့စည်းပုံအစင်းစင်ကဝန်ထမ်းတွေရောထွေးနေတဲ့ဖွဲ့စည်းပုံအစင်းစင်ဖြစ်နေတယ်အစီအစဉ်ဖွံ့ဖြိုးရေးအသင်းတော့ဒါကိုသူတို့ဆက်ခံမယ်ဆိုရင်တော့ဝန်ထမ်းတွေဒီထဲမှာပါဝင်နိုင်တယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ
့အဲဒီဝန်ဖွဲ့စည်းပုံအစဉ်အဆက်ကိုလက်ခံလိုက်တယ်ဆိုရင်ဗျာဒီဖွဲ့စည်းပုံအစဉ်အဆက်မှာတိုင်းဆိုရင်ဗျာတိုင်းကြီးရနိုင်ကပဲလေ
ဥဖြိုးမင်းသိန်းဆက်ပြီးပြောပြသွားတာပါတကယ်တော့ရွေးကောက်ပွဲမှာမဲဆွဲစည်းရုံးမှုတွေမစခင်ပါတင်ပါတီတွေရဲ့အခြေအနေကိုပြန်ပြီးသုံးသပ်မယ်ဆိုရင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့တပည့်ဆောင်ရင်းကိုအသာစီးရနေတာလို့ဝေဖန်နေပါတယ်ဥတုဝေကအခုလို့ပြောပါတယ
်ဒီပဲကျွန်တော်တို့ရှိကိုအဲ့ဒီမီဒီယာတချို့ကနေပြီးအကြောင်းကြားတယ်ပေါ့နော်ကျွန်တော်တို့အခုနောက်ထပ်အင်တာဗျူးလုပ်မယ့်ဟာတွေကိုတဲ့သူတို့အများကြီးဖတ်တော့ပါတယ်တဲ့အဲ့တော့ဟောပေါ့နော်သူတို့ကလည်းအခက်အခဲတွေအများကြီးကြုံရပါတယ်ဆိုကျွန်တော်တို့ပြောတယ်ဘာတွေဘာတွေဖတ်တော့လဲတော့မသိဘူးကျွန်တော်တို့ကများများဟိုသူတို့နဲ့အစိုးရအဖွဲ့နဲ့ဖတ်သက်တာတို့တခြားပါတီနဲ့ဖတ်သက်တာတို့နိုင်ငံခြားနဲ့ဖတ်သက်လို့ပြောတာတွေပါတယ်ကိုသူတို့မထည့်မပေးဘူးလို့ပြောတာပဲလေသူတရားမြတ်တလွတ်လပ်တဲ့ရွေးကောက်ပွဲကြီးဖြစ်ရမယ်လို့တော့ပြောတာပဲဒါပေမဲ့အခုလိုပါတီတွေလည်းကန့်ကွက်တယ်နောက်ပြီးတော့ခုနလိုမီဒီယာတွေလည်းပဲအဲ့လိုရေးတိုက်ခွင့်မပေးဘူးဆိုရင်ဘယ်လိုဟာကိုတရားမြတ်တလွတ်လပ်တယ်လို့ပြောလဲတော့ကျွန်တော်လည်းနားမလည်ဘူ
းဥတုဝေပြောပြသွားတာပါတစ်ချက်သေးပဲဥဖြိုးမင်းသိန်းကလည်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီအသာစီးရနေတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်တချို့ကိစ္စတွေကဝင်ကြီးရဲ့ဆောင်ရွက်မှုနဲ့ဝင်ကြီးဌာနရဲ့ဆောင်ရွက်မှုကိစ္စတွေလို့သူတို့ကကျွန်တော်တို့ရှင်းတယ်ပေါ့ဗျာတချို့အပိုင်းတွေမှာသူတို့ဒီဘက်အပိုင်းမှာဆောင်ရွက်တဲ့အပိုင်းကြီးပါတီရဲ့အရေးရာဆောင်ရွက်မှုတွေကတိတိကျကျဖြစ်ပါတယ်လို့သူတို့ကပြောတော်ညာလဲတကယ်လက်တွေ့မှာကဝင်ကြီးလုပ်ငန်းစဉ်တွေအတွက်ပေါ့နော်ဆောင်ရွက်ရင်းနဲ့တစ်သက်တစ်သက်တဲ့ပါတီစည်းရုံးရေးလုပ်ငန်းတွေကိုပါတွဲပြီးဆောင်ရွက်တာကြီးရှိနေတယ်ပေါ့ဗျာဥပမာကျွန်တော်တစ်ခုပြောအောင်ဆိုရင်အခုမပေါ့ဟိုမင်္ဂလာဈေးမှာငွေထုတ်ခင်းနေပေါ့ဗျာနီးလောင်သွားတဲ့ဖိုင်ကန်းတွေအဲ့ဒီဥစ္စာဆိုရင်ဥအောင်တိန်တိန်နာမည်ကိုတက်ဆိုင်သူမျိုးရေးပါတီနာမည်နဲ့တွဲပြီးတော့သူကဖော်ပြနေတာပေါ့ဗျာဆိုတော့ဥစ္စာကြတော့ဟိုပေါ့ဟိုတွဲပြီး professional တစ်ခုကိုတွဲလို့တလို့ဖြစ်နေတယ်ဒါမျိုးတွေကတခြားပါတီနဲ့ရှင်းမယ်ဆိုရင်တခြားပါတီတွေကအဲ့လိုအခွင့်အရေးမျိုးတွေလည်းလုပ်လို့မရသလိုအဲ့လိုပုံစံမျိုးတွေကိုလည်းကျွန်တော်တို့ကမလုပ်စေချင်ဘူး
ဒါကတော့ဥဖြိုးမင်းသိန်းပြောပြသွားတာပါဒီကနေ့ဩစတြေးလျနိုင်ငံကအရာရှိနဲ့တွေ့ဆုံခဲ့တဲ့ပါတီ၄ခုကတော့တဆညာပါတီ၊ကြံ့ခိုင်ဖွံ့ဖြိုးရေးပါတီ၊ပြည်တော်စုဒီမိုကရေစီပါတီနဲ့ဒီမိုကရက်တစ်ပါတီမြန်မာပြည်တို့ဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ